မချခင်ကူးပြောင်းတော့ကမဲ့နှစ်သက်ကိုကြိုဆိုဖို့ကမ္ဘာတဝန်းမှာတော့ပြင်ဆင်နေကြပါပြီ။ဗြိတိန်နိုင်ငံမှာတော့ဒီနိုင်ငံရဲ့အကြီးဆုံးမီးရှို့မီးပန်းပြပွဲကြီးကိုကျင်းပပြီး2024နှစ်သက်ကိုကြိုဆိုဖို့ပြင်နေကြပါတယ်။မီးရှို့မီးပန်း 12,000 နီးပါးပစ်ပေါက်မှဖြစ်ပြီးတော့12မိနစ်လောက်ကြာမဲ့ဒီမီးရှို့မီးပန်းလွတ်ပွဲအတွက်ရက်တွေနဲ့ချီပြီးတော့အချိန်ယူပြင်ဆင်နေကြတဲ့အကြောင်းကိုစီစဉ်သူတွေကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့လယ်ကအထင်ကရ Times Square ရှင်ပြန်မှာတော့ဒီနှစ်နှစ်တကူအကြိုညမှာစုဝေးလာရောက်ကြမဲ့ဒီလူတွေတသက်လောက်ရှိမယ်လို့ခန့်မှန်းထားပြီးတော့လူတွေဒီလိုမျိုးစုဝေးလာကြတဲ့လူအုပ်ကြီးတွေကိုရောင်စုံစက်ကူစားလေးတွေကျဲချဖို့ရောင်စုံစက်ကူပေါင်ချိန်3,000ကျော်ကိုပြင်ဆင်ထားပါတယ်။နှစ်စဉ် Times Square မှာဒီမီးရောင်စုံအလှဆင်ထားတဲ့ဘောလုံးကြီးတစ်ဖြည်းဖြည်းကျလာပြီးနှစ်ကူးချိန်ကိုဒီဝိုင်းဝန်းအော်ခစ်ပြီးတော့ရေတွက်ကြိုဆိုကြတဲ့အစင်လာကိုတော့1908ခုနှစ်ကတည်းကစတင်ခဲ့ကြတာဖြစ်ပြီးကမ္ဘာပေါ်မှာအကြီးဆုံးနှစ်တကူကြိုဆိုပွဲတစ်ခုလည်းဖြစ်ပါတယ်။အလားတူနှစ်တကူကြိုဆိုဖို့ပြင်ဆင်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတော့အကြမ်းဖက်တိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေရှိနေတာကြောင့်စနေနေ့ကစပြီးတော့လုံခြုံရေးတွန်းမြစ်ချထားပါတယ်။ရဲဝန်ထမ်းအင်အား9,000အထိဖြန့်ကျက်ချထားပြီးနိုင်ငံတော်လုံခြုံရေးတင်းကျပ်သွားမယ်လို့ပြည်တွင်းထောက်လှမ်းရေးအရာရှိချုပ်ဆီလင်းဘန်တန်ကတောက်ကြနေတုန်းကပြောပါရယ်ဆောင်းစလီဆီလမ်းမကြီးပေါ်မှာကျင်းပမဲ့ဒီနေ့နှစ်သစ်ကြိုဆိုပွဲကိုလူတန်းခွဲလောက်တက်ရောက်နိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းပြည်သစ်ပြည်ရေးဝန်ကြီးကပြောဆိုထားပါရယ်ရှင်